2020ရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကရှေ့လာမဲ့2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့မတ်ပုံနေဝင်ရထားတဲ့နိုင်ငံရေးပါတီတွေလည်းပြီးခဲ့တဲ့သတင်းပတ်ကုန်မှာပဲတွေ့ဆုံခဲ့ကြပါတယ်။စစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝန်ရဲ့သဘောထားတွေကိုစူးစီးပြီးရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးတင်ပြပေးမှာပါခင်ဗျ။
စစ်ကောင်စီလက်ထက်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကမတ်ပုံတင်ခွင့်ရထားတဲ့နိုင်ငံရေးပါတီတွေနဲ့ဒီဇင်ဘာ9ရက်နေ့ကတွေ့ဆုံရမှာရှေ့လာမယ့်နှစ်ထဲကျင်းပမယ့်ရွေးကောက်ပွဲအစည်းအဝေးတွေကိုရှင်းပြခဲ့တယ်လို့တက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတချို့ကပြောပါတယ်2025မှာကျင်းပမယ့်ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်နဲ့အတိုင်းဒေသကြီးလွှတ်တော်တချို့ကိုရွေးချယ်တာမှာအရင်စနစ်တွေတုန်းကလို့မဲအများဆုံးရတဲ့ပါတီကိုအနိုင်ပေးတဲ့စနစ်နဲ့မဟုတ်ပဲအကျိုးကျကိုစားပြုစနစ် PR စနစ်ကိုကျင့်သုံးရွေးချယ်ဖို့စစ်ကောင်စီဘက်ကစဉ်းစားနေတဲ့အကြောင်းပါတီတွေကိုကော်မရှင်ကပြောဆိုလိုက်တယ်လို့ရခိုင်ဦးဆောင်ပါတီ AFP ကဒေါက်တာအိမ်မောင်ကပြောပါတယ်
။အဲ့ဒါကတော့အမျိုးသားနဲ့တိုင်းပြည်သားကြီးပြည်နယ်လွတ်တော်အမတ်တွေကို PR နဲ့သွားမယ်။အဲ့ဒီလိုသွားနိုင်အောင်လေခဏကရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုနော်ဒါနတ်စကဖက်ကိုတင်ပြထားပြီးသားဖြစ်တယ်။နော်သူတတ်မှတ်တဲ့အချိန်ကာလရောက်ရင်မိထုတ်ပြန်ပေးရင်ရပြီပေါ့ဗျာအဲ့လိုပြည်သူ့လွတ်တော်ကိုလည်းဘယ်လိုစနစ်နဲ့သွားမလဲဆိုတော့ရွေးကောက်ပွဲကော်မရှင်ဘက်ကတော့အစဉ်သင့်လုပ်ထားတာပေါ့အဲ့လို PR နဲ့သွားမယ်ဆိုရင် PR နဲ့ပတ်သက်တဲ့ဥပဒေကိုလိုအပ်ဖို့ FPDB နဲ့ပဲသွားခြင်းနဲ့ဆိုရင် FPDB နဲ့သွားမယ်နော်ရွေးကောက်ပွဲဥပဒေကိုလက်မှတ်ထိုးရုံပေါ့ဒါတော့သူတို့ဘက်ကပြင်ဆင်ထားတာတွေကိုပြောရပါ
လာမယ့်2025နှစ်ဦးပိုင်းလောက်မှာရွေးကောက်ပွဲကျင်းပနိုင်မှုကော်မရှင်ဘက်ကယာရပါမယ်။အချိန်တိကျကိုတော့မပြောခဲ့ပါဘူး။မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အထက်တိုက်ပွဲဖြစ်ပွားနေတာနဲ့နေမြေမငြိမ်မသက်ဖြစ်နေတဲ့နေရာတွေကိုဖယ်ပြီးတော့မြို့နယ်ပေါင်း161ခုမှာရွေးကောက်ပွဲကျင်းပနိုင်မှုစစ်ကောင်စီဘက်ကယာရတယ်လို့ပါတီတွေကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာလုံခြုံရေးစိတ်ချရတဲ့နေမြေတွေအနည်းဆုံး80ရာခိုင်နှုန်းကျော်လောက်ကိုကျင်းပနိုင်မှုစီစဉ်ထားတာရှိတယ်လို့ပြည်သူ့ရှေ့ဆောင်ပါတီအထွေထွေတွင်းရမှုဒေါက်တာမျိုးဆက်သွေးက VOA ကိုပြောပါတယ်
။အဲလုံချုံရေးကတော့စိတ်ချရတဲ့မြို့နယ်တွေမှာနေရလုံမယ်။ပြည်ရဲ့လုံချုံရေးကလူမျိုးတာဝန်ယူပေးရမယ့်မြို့နယ်တွေကိုနောက်တစ်ဆင့်လုံမယ်ဆိုတော့သူတို့မှန်းလာတော့အနည်းဆုံး90ရာခိုင်နှုန်းပေါ့နော်။အနည်းဆုံး90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ထိဒီလုံဖို့သူတို့ရည်ရွယ်ထားတယ်လို့ကျွန်တော်အထင်မြင်သိရတယ်။လုံချုံရေးကလုံးဝစိတ်ချရတဲ့နေလေးအရင်လုံးပြည်ဓာတ်ရဲမှာရှိရမယ်လေပေါ့နော်။အဲ့ဒီနေလေးကသူကဒီလုံချုံရေးကစိတ်ချရတဲ့မျိုးနယ်တွေလောက်ပြီးသွားတဲ့ခါကျမှလုံချုံရေးယူပြီးတော့မှအဲ့ဒီနေလေးမှာရသလောက်လုံးမယ်လို့မျိုးရှိရ
။နောက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဥပဒေ၊ new ဥပဒေအမိန့်ညွှန်ကြားချက်တွေကိုစောင့်ကြည့်တာမဲလက်မှတ်တွေရိုင်းနှိပ်တာကိုလေ့လာစောင့်ကြည့်တာရွေးကောက်ပွဲကန့်ကွက်လွှာအမှုတွေကိုစစ်ဆေးတာဆုံးဖြတ်တာစတဲ့အချက်အလက်တွေကိုစောင့်ကြည့်လေ့လာခွင့်စံနှုန်းနဲ့အညီခွင့်ပြုသွားဖို့ကိုလည်းကော်မရှင်ဘက်ကစဉ်းစားနေတယ်လို့ပြောပါတယ်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာကိုဗစ်ကြောင့်စောင့်ကြည့်ခွင့်မပြုဘဲလေ့လာခွင့်သာပြုခဲ့တာပါ။ဒါအပြင်မဲပေးတာမှလည်းမဲပေးဆက်နဲ့မဲပေးတဲ့စနစ် Electronic Voting ကျင့်သုံးနိုင်မှုအတွက်လည်းပြင်ဆင်နေပြီးတော့အဲ့ဒီအတွက်စီစဉ်ဆောင်ရွက်နေတယ်လို့ကော်မရှင်ဘက်ကပြောထားပါတယ်။မကြခင်ရပိုင်းမှာကော်မရှင်ဘက်ကနေရွေးကောက်ပွဲဥပဒေ new ဥပဒေတွေကိုပြင်ဆင်ပြထန်းနိုင်မှုစောင့်ရွက်နေတယ်လို့လည်းပြောပါတယ်။လက်ရှိအချိန်ထိတော့ပါတီတွေစီရင်ရင်ဆင်းနိုင်မှုနဲ့ပါတီတွေရဲ့နိုင်ငံရေးလှုပ်ရှားခွင့်အနေနဲ့ပတ်သက်လို့ကတော့ကော်မရှင်ဘက်ကခွင့်ပြုပေးထားတာမရှိသေးဘူးလို့ပါတီတွေကပြောပါတယ်။စစ်ကောင်စီခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့စစ်ကောင်စီပုံဖော်နေတဲ့ရွေးကောက်ပွဲပေါ်အမြင်သဘောထားဒေါက်တာမျိုးဆက်သွေးကခုလိုသုံးသပ်ပါတယ်။
ပြောင်းဝယ်ရပေါ်ဒီကူရယ်ပြည်တရားရဂိုင်းလုံးကောင်းပြချာရဂိုင်းလုံးပြည့်စုံတာမရှိဘူးเนาะအဲဒီ UEC လည်းကျွန်တော်တို့တရားရဂိုင်းလုံးစိတ်တိုင်းကြလာဆိုတော့တရားရဂိုင်းလုံးစိတ်တိုင်းမကြဘူးသို့တော်လည်းပဲပြီးခဲ့တဲ့ဥက္ကဋ္ဌဆက်ဆိုင်เนาะလက်ရှိ UEC ဥက္ကဋ္ဌကြီးပုံမပြောပြောင်းပြီးတော့မှကျွန်တော်တို့ ਨੇ ပုံပုံဆက်ဆံပြောဆိုလို့ကောင်းမွန်တဲ့အခြေအနေရှိခဲ့တဲ့အတွက်တော့ပြီးခဲ့တဲ့ UEC ဥက္ကဋ္ဌဆက်ဆိုင်တော့ဒီဥက္ကဋ္ဌလက်ထက်မှာကျွန်တော်တို့အဆွေးမရတာပိုအဆင်ပြေပါတယ်သို့တော် UEC မှာလည်းပဲအကန့်အသတ်ကြီးရှိနေကိုရှားပါတယ်ဆိုလိုတာ UEC ကြီးစိတ်တိုင်းကသူလွတ်လပ်စွာလှုပ်ရှားခွင့်တရားရဂိုင်းလုံးရရှင်မှရလိမ့်မယ်ပေါ့နော်ဒီပုံမှာတော့ကျွန်တော်တို့ကစိတ်တိုင်းတရားရဂိုင်းလုံးမချပြင်မယ်လေလက်လို့ချင်နေရတော့ဥက္ကဋ္ဌတက်ဆိုင်တော့ကျွန်တော်တို့ကပိုးတော့သဘောကျသွားတယ်အဲ့လိုပဲဖြေရမှာပေါ့နော
်လူပေါင်းတက်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မလာနိုင်တယ်လို့စစ်အာဏာရှင်တက်ဆိုးရှိဖို့လုပ်တဲ့ရွေးကောက်ပွဲသာဖြစ်တယ်လို့အခုလိုဝေဖန်လိုက်ပါတယ်
အခုအချိန်တည်းဒီရွေးကောက်ပွဲလုံးနိုင်အောင်လိမ့်မယ်လို့ ကျွန်တော်တို့မယူဆဘူးအပတ်တကယ်ဖြစ်လားမလားဖြစ်ပြမလားဘူးလားဆိုတော့ကျွန်တော်တင်းတဲတော့စောက်ကြီးလေးလာလို့လုံးဝပဲလို့ထင်တယ်သူတို့လုံးဝယူတော့ကိုရကျွန်တော်တို့လည်းဘာမှမသက်ဆိုင်ဘူးပြည်သူတို့လည်းမသက်ဆိုင်ဘူးဟိုကျွန်တော်တိုင်းပြည်ပြည်လည်းမသက်ဆိုင်ဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆပါတယ်ဗျာကြောင့်လည်းသူတို့တစ်ခါသူတို့ပဲယူကောက်ကိုရတဲ့ပတ်သက်လို့လုံးနိုင်တဲ့အနေအထားအခြေအနေတို့သူစရလက်တဲ့ပစ္စည်းပေါ့နော်သူတို့ကတော့တရားဝင်ဘူးမရှိဘူးတော့ဒီရေကောက်ကိုသူတို့လုံးလို့မရဘူးလို့ကျွန်တော်လုံးခွင့်မရှိဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်ဒါလည်းပြည်သူလူထုအနေနဲ့သူရေကောက်ကိုလုံးသည်ဖြစ်စေမလုံးသည်ဖြစ်စေပြည်သူလူထုတွေကသူတို့ဘက်ကိစ္စကိုတော့စိတ်ဝင်စားလိုက်ပါမဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲသားလဲပါတယ်ဗ
ျနေပြည်တော်မှာကျင်းပါတယ်စစ်ကောင်စီဖွဲ့စည်းထားတဲ့ပြည်တော်စုရေကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေ့ဆုံပွဲကိုပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြည်အောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးခင်ကြီးတို့အပါအဝင်မှတ်ပုံတင်ခွင့်ရထားတဲ့ပါတီ53ပါတီကတာဝန်ရှိသူတွေတက်ရောက်ခဲ့တယ်လို့ပြောပါတယ်။လက်ရှိရွေးကောက်ပွဲကော်မရှင်ထံမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ53ပါတီရှိပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဟာမကြသေးခင်ကနိုင်ငံရေးပါတီဥပဒေပြဋ္ဌာန်းကပါတီတွေကိုပြန်လည်မှတ်ပုံတင်ခိုင်းခဲ့တာပါ။မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD စတဲ့ပါတီကြီးတွေအပါအဝင်ပါတီပေါင်း80နီးပါးကိုတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေအဖြစ်ကနေပယ်ဖျက်ခဲ့ပါတယ်ရှင်။